အာဆီယံနိုင်ငံတွေအတွင်းစီးပွားရေးပိုးပြီးတော့တိုးတက်ဖွံ့ဖြိုးလာအောင်လွတ်လပ်ပွင့်လင်းတဲ့ကုံသွေးရေးစနစ်ကိုဆက်ပြီးတော့လှုပ်ဆောင်သွားဖို့အာဆီယံခေါင်းဆောင်တွေအခိုင်အမာသဘောတူညီခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ရဲ့နှစ်ပတ်လည်ညီလာခံရဲ့တီးခြားဆွေးနွေးပွဲတစ်ခုမှာအာဆီယံခေါင်းဆောင်တွေကအခုလိုသဘောတူညီညာခဲ့ကြတာပါ။ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
အော်တိုဘာလ12ရက်ကနေပြီးတော့14ရက်နေ့ထိကျင်းပမဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ရဲ့နှစ်ပတ်လည်ဆွေးနွေးပွဲမှာအင်ဒိုနီးရှားသမ္မတရဲ့ဖိတ်ကြားချက်အရမြန်မာသမ္မတဦးဝင်းမြင့်အပါအဝင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေလည်းလာရောက်ဆုံစည်းပြီးတီးခြားဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံနိုင်ငံတွေအကြားတိုးတက်မှုတွေလှုပ်ဆောင်ကြတဲ့နေရာမှာဘယ်နိုင်ငံကမှနောက်မှချမ်းမထားဘဲလှုပ်သွားကြဖို့သဘောတူထားကြတဲ့အကြောင်းအင်ရှင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမင်းညာတော့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ Japan SDGs the ASEAN juga cukup maju angka kemiskinan ekstrem di ASEAN
။ကမ္ဘာ့စီးပွားရေးမှာအခက်အခဲတွေစဉ်းထားမှုတွေကြုံနေရပြီပဲလေ။ ASEAN နိုင်ငံတွေရဲ့တိုးတက်မှုတွေကတော့ဆက်ပြီးမြင့်မားနေပါပဲ။ရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာရည်ရွယ်ချက်တွေအရလဲ ASEAN ကဆက်ပြီးမြင့်မားနေတော့မှာ။လုံခဲ့တဲ့15နှစ်အတွင်းမှာအကြီးအကျယ်စီးရင်ဝဲတည်မှုတွေဟာ68ရာခိုင်နှုန်းကျော်နေသွားခဲ့ပါတယ်။အာဆီယံဖော်ဝင်နိုင်ငံတွေအတွင်းတိုးတက်ဖွံ့ဖြိုးမှုကွာဟချက်တွေကိုနည်းအောင်ဆော့ချသွားရေးကအရေးကြီးတယ်ဆိုတာကိုအာဆီယံခေါင်းဆောင်တွေသဘောတူကြပါတယ်။တိုးတက်မှုတွေလှုပ်ဆောင်ရတဲ့နေရာမှာတနိုင်ငံကိုမှနောက်မှဂျာမနီအောင်ဖေချာလှုပ်ကြဖို့လည်းသဘောတူထားကြပါတယ်
။အာဆီယံနိုင်ငံတွေချင်းချင်းအကြားရင်းနှီးမြှုပ်နှံမှုတွေပြုလုပ်တဲ့နေရာမှာပို့ပြီးတော့လွယ်ကူတွက်လက်လာအောင်ရှိနေတဲ့အတားဆီးတွေကိုဆော့ချသွားဖို့ကိုလည်းအာဆီယံခေါင်းဆောင်တွေအကြားမှာသဘောတူညီခဲ့ကြပါတယ်။ဒီလုပ်ငန်းကိုစပြီးတော့အကောင့်ထည့်ဖော်ဖို့စင်ကာပူမလေးရှားထိုင်းနဲ့ဖိလစ်ပိုင်လေးနိုင်ငံကြားနားလည်မှုသဘောတူစာချုပ်တရက်ကိုလည်းမနေ့တုန်းကလက်မှတ်ရေးထိုးခဲ့ကြပါတယ်။အာဆီယံနိုင်ငံတွေကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုစတဲ့တဘို့တိုးပြီးတော့လှုပ်ဆောင်သွားကြမယ်လို့ပြောခဲ့တဲ့သူကတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံးပါ
We also reaffirmed our strong commitment to multilateralism and international cooperation.
နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့နိုင်ငံစုံပါဝင်ရေးကိုအခိုင်အမာထားပြီးဆက်လုပ်ဆောင်သွားကြဖို့ကျွန်တော်တို့တွေထားလောင်းအတည်ပြုခဲ့ကြပါတယ်။အာဆီယံအနေနဲ့ပွင့်လင်းပြီးစီကန့်ရှိတဲ့နိုင်ငံစုံကုံသွယ်ရေးစနစ်ကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမှာပါ။ဒီလိုနိုင်ငံစုံကုံသွယ်ရေးပုံစံနဲ့လှုပ်ခဲ့ကြလို့လဲပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအာဆီယံရဲ့စီးပွားရေးကတိုးတက်အားကောင်းခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဒေသတွင်းနိုင်ငံတွေအချင်းချင်းအကြားအပြုသဘောဆောင်တဲ့စီးပွားဘက်တွေအဖြစ်စတဲ့တဘို့တိုးပြီးအားထုတ်လှုပ်ဆောင်သွားမှာပါ။ထိရောက်မှုတွေကိုဒီနှစ်ကုန်ပိုင်းကျရင်မြင်ရလိမ့်မယ်လို့လဲမျှော်လင့်ရပါတယ်။
အင်ဒိုနီးရှားသမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့နှစ်ဦးမနေ့ညပိုင်းကဘာလီကျွန်းမှာပူရဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာပါ။အာဆီယံအဖွဲ့တွေအတွင်းစင်ကာပူလိုချမ်းသာတဲ့နိုင်ငံရှိသလိုဆင်းရဲတဲ့နိုင်ငံတွေဖြစ်တဲ့မြန်မာနဲ့လာအိုနိုင်ငံတွေလည်းရှိနေတာကြောင့်ဆင်းရဲချမ်းသာကွာဟမှုတွေကိုနည်းနိုင်သမျှနည်းအောင်အခိုင်အမာလှုပ်ဆောင်သွားကြဖို့လဲဆုံးဖြတ်ထားတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကပြောပါတယ်။မြန်မာသမ္မတဦးဝင်းမြင့်ကတော့အာဆီယံဒေသအတွင်းပူးပေါင်းဆောင်ရွက်မှုတွေကိုအလေးထားဆောင်ရွက်သွားမယ်အကြောင်းမြန်မာနိုင်ငံဟာအရှေ့တောင်အာရှနဲ့တောင်အာရှဒေသအကြားမှာမဟာဗျူဟာကျကျတည်ရှိနေတာကြောင့်မြန်မာနိုင်ငံရဲ့အခြေခံအဆောက်အဦလိုအပ်ချက်တွေကိုပံ့ပိုးဖြည့်ဆည်းပေးနိုင်မယ်ဆိုရင်ဒေသတွင်းပေါင်းဆက်ဆက်သွယ်မှုတွေကိုပို့ပြီးတော့ထောက်ကူဖြစ်စေနိုင်လိမ့်မယ်လို့ပြောဆိုခဲ့တဲ့အကြောင်းမြန်မာသမ္မတရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်